ကမ္ဘာနိုင်ငံတွေမှာငြိမ်းချမ်းရေးနေ့အထိမ်းအမှတ်ပွဲတွေလုပ်နေကြပေမဲ့မြန်မာနိုင်ငံမှာတော့ဒီလိုအထိမ်းအမှတ်ပွဲတွေမလုပ်နိုင်တဲ့အပြင်လက်ရှိအခြေအနေအရငြိမ်းချမ်းရေးဟာအလှမ်းဝင်းနေဆဲဖြစ်တယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB ကထောက်ပြလိုက်ပါတယ်မြန်မာနိုင်ငံကအင်အားကြီးတိုင်းရင်းသားပါတီကောင်းဆောင်တစ်ယောက်ကလည်းငြိမ်းချမ်းရေးရရှိဖို့ဆိုရင်ပြည်တွင်းစစ်ရက်ဆဲပြီးတော့ပြည်ထောင်စုဆိုင်ရာရင်မှန်းချက်တွေကောင်းဆောင်မှုတွေလိုအပ်တယ်လို့သုံးသပ်ပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုအောင်မြတ်သူကတင်ပြထားပါရှင်
။စက်တင်ဘာလ21ရက်နေ့မှာနိုင်ငံတကာငြိမ်းချမ်းရေးနေ့ကိုကမ္ဘာတဝန်းမှာနှစ်ဆင်ကျင်းပကြသလိုမြန်မာနိုင်ငံမှာလည်းငြိမ်းချမ်းရေးစကားဝိုင်းတွေ၊ချီတက်ပွဲတွေ၊အခမ်းအနားတွေကျင်းပတာမျိုးတွေရှိခဲ့ပါတယ်။ဒီနှစ်မှာတော့မြန်မာနိုင်ငံဟာအထွေထွေအကျပ်တဲတွေနဲ့ရင်ဆိုင်နေရပြီးငြိမ်းချမ်းရေးနဲ့အလန်းဝေးနေကြောင်းအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ထွေထွေတွင်းမှုနော်ဆဲဆဲကပြောဆိုပါရစေ။
အကျပ်ဖြစ်မှုတွေအမျိုးမျိုးမလုံခြုံမှုတွေခံစားနေရတဲ့အခြေအနေမှာကျွန်တော်တို့ဘယ်လိုနည်းနဲ့မှစစ်မှန်တဲ့ရေးချယ်ဖို့ရှာဖွေနိုင်မှာမဟုတ်ဘူးပေါ့နော်။ဒီလက်ရှိမြန်မာနိုင်ငံအခြေအနေကတော့ဒီလူတယောက်ဒီတော့မှစိတ်ပိုက်ဆိုင်ရာတော့မှမီးမီးဖြတ်တဲ့ဘဝမှာကျွန်တော်တို့ရေးချယ်ရေးဆိုတာကအလားဝင်းနေပြီပေါ့နော်
။ကမ္ဘာနဲ့ဟိုန်ကိုဗစ်ကပ်ရောဂါရင်ဆိုင်နေတဲ့ချိန်မှာကုလသမဂ္ဂကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးအတွက်လက်နက်ကိုင်ပဋိပက္ခတွေရက်ဆိုင်မှုတောင်းဆိုခဲ့သလိုဒီနှစ်နိုင်ငံတကာငြိမ်းချမ်းရေးနေ့ကိုလည်းပုံမှန်မျှတပြီးတော့ရေရှည်တည်တဲ့နယ်ကမ္ဘာကြီးပြန်လည်ဖြစ်ပေါ်စေဆိုတဲ့ဥတီချက်နဲ့ကျင်းပဖို့ထုတ်ပြန်လာပါတယ်။ဒီဥတီချက်ကိုဖော်ဆောင်ဖို့နဲ့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်စိတ်တမကျပဲအကောင့်ထဲပို့ဖို့လိုအပ်ကြောင်းလည်းနော်ဆဲဆဲကဆက်ပြောပါတယ်
။ပုံမှန်ကောင်းမှုလေးဒီမျှတပြီးတော့ခိုင်မြဲတဲ့ကမ္ဘာရေးရရှိဖို့အတွက်ပြန်လည်ထူထောင်နိုင်ဖို့အတွက်ကျွန်တော်တို့အပြုကွာလုပ်ဆောင်ရမှာဖြစ်ပေပေါ့နော်
။အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကိုတိုင်းရင်းသူအမျိုးသမီးအဖွဲ့73ဖွဲ့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်အတွင်းမှူးဦးဆိုင်လေးကလည်းမြန်မာနိုင်ငံအခြေအနေဟာတရားဥပဒေစိုးမိုးမှုပျောက်ဆုံးနေပြီးလူမှုတရားမျှတမှုတွေစိတ်သုံးနေသလိုစစ်ပွဲကာယောဂဘေးနဲ့စီးပွားရေးအကျပ်တဲစတာတွေရင်ဆိုင်နေရတာကြောင့်ငြိမ်းချမ်းရေးပျောက်ဆုံးနေတယ်လို့ဆိုနိုင်ကြောင်းပြောပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံငြိမ်းချမ်းမှုဆိုရင်ပြည်တွင်းစစ်ရက်ဆဲပြီးပြည်ထောင်စုဆိုင်ရာရည်မှန်းချက်တွေခေါင်းဆောင်မှုတွေလိုအပ်နိုင်ကြောင်းအခုလိုသုံးသပ်ပါတယ်။
ပထမဆုံးလောက်မှာတော့ခြေတွင်းစစ်ရက်စဲရေးပေါ့နော်အဲ့ဒီမှာတစ်ရှင်ကျွန်တော်တို့လူမှုတရားမျှတမှုကိုအခြေခံတဲ့ငင်းချင်းရင်းကိုဆက်လက်ပြီးတော့မှပေါ်ဆောင်ကြဖို့လိုအပ်ပါလိမ့်မယ်ခြေတွင်းစစ်ကိုမရက်စဲနိုင်လို့ရှိရင်ငင်းချင်းရင်းတိဆောက်နိုင်မယ်နိုင်ငံရေးအရဆွေးနွေးနိုင်မယ်ခင်းကျင်းလည်းပေါ်ပေါက်နိုင်မှာမဟုတ်ဘူးပြင်းရှင်းနိုင်မှာမဟုတ်ပါဘူးခင်ဗျာအဲ့ဒါတွေဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်ဘက်ကတော့ပထမဆုံးညှော်လင့်တာကတော့ဒီပြည်ထောင်စုကြီးနဲ့ပတ်သက်ပြီးတော့မှညှော်ရည်ချက်အစ်စ်တွေရှိရမယ်နောက်ပြီးတော့မှခေါင်းဆောင်မှုအသက်တွေရှိဖို့လိုအပ်လိမ့်မယ်
မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အစိုးရကြားမှာတနိုင်ငံလုံးအဖြစ်ခဲ့ရဲ့စည်ရေးသဘောတူစာချုပ်ကို2015ခုနှစ်ကလက်မှတ်ရေးထိုးထားပြီးပြည်တော်စုငြိမ်းချမ်းရေးညီလာခံကို2016ခုနှစ်ကနေ2020ခုနှစ်ထိ၅ချိန်ကျင်းပခဲ့ပါတယ်2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်မှာတော့ငြိမ်းချမ်းရေးညီလာခံကရက်ဆိုင်နေသလိုဒေသအနှံ့မှာတိုက်ပွဲတွေဖြစ်ပွားနေပါတယ်